Australia နိုင်ငံရဲ့နှစ်နှစ်တာကာလအတွင်းမှာစစ်တုံးထမြောက်တက်တဲ့ဝင်ကြီးချုပ်တဲ့ဖြစ်နေမဲလ်ဘွန်တန်ဘူးဒီကနေ့အင်္ဂါနေ့မှာပဲကျန်းသစ်ဆောင်ချိန်ဆိုသွားပါရင်ဒီနေ့ကနေနောက်ပိုင်းမှာမထင်မှတ်ဖက်နဲ့ပါတီရင်းမဲခွဲဆုံးဖြတ်ပြီးတော့ပါတီခေါင်းဆောင်ဝင်ကြီးချုပ်တိုနီအက်ဘတ်ကိုရာထူးကဖြုတ်ချလိုက်ပြီးတဲ့နောက်မှာမစ္စတာတန်ဘူးကသမီးတို့ကြောင့်ဝါဒီလစ်ဘရယ်ပါ ီ Airport လက်ထက်ကထဲဆိုင်အစိုးရတွင်မှသဘောထားကွဲလွဲမှုတွေနည်းအောင်လုပ်ဖို့အတွက်မစ္စတာတန်မူကကတိပြုသွားပြီးတော့ဝင်ကြီးချုပ်အကူပြောင်းကာလကိုအချောမွေဆုံးဖြစ်အောင်အတတ်နိုင်ဆုံးစူးစမ်းသွားမယ်လို့လည်းဆိုပါတယ်2013စက်တင်ဘာလမှာရွေးခံခဲ့ရတဲ့ Mr. Abbott ဟာသူ့ရဲ့လက်ထက်မှာအစိုးရအတွင်းလှုပ်ဝဲသတင်းပေါက်ကြားမှုလူကြိုက်နေတဲ့အသုံးစရိတ်ဖျက်တောက်မှုနဲ့နိုင်ငံစီးပွားရေးတိုးတက်အောင်မလုပ်ပေးနိုင်ခဲ့တာတွေအတွက်သူ့ကိုလူထုထောက်ခံမှုကြဆင်းခဲ့ပါတယ်။အခုတက်လာတဲ့ Mr. Tambu ရဲ့အရင်ဝင်ကြီးချုပ်ဟောင်းနဲ့မတူတဲ့အချက်တွေကတော့သူဟာလိန်တူချစ်သူချင်းလက်ထက်ခွင့်နဲ့ပတ်ဝန်းကျင်ညင်နွမ်းမှုတိုက်ဖြစ်ရေးမှုဝါဒတွေကိုထောက်ခံသူဖြစ်ပါတယ်။နောက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာအတိုက်ခံ Labour Party နဲ့ခက်ခဲခဲခဲရှင်ပြန်ရမယ်။ပါတီအတွက်အခုလိုမျိုးခေါင်းဆောင်အပြောင်းလဲလှုပ်လိုက်လို့တိုးတက်မှုတွေရှိလာနိုင်ပါရဲ့ရှင်